Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါလို့ရှင်။ VOA American တန်ရဲ့2021 March 28ရက်တနင်္လာနေ့မနက်ဖြန်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ32နဲ့49ပထမနာရီဘက်မှာလိုင်းလမ်းမီတာ190နဲ့ VOA Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒီမှာခင်မျိုးတက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူပြီးတင်ဆက်ပေးမှာပါ။ဒီမနက်ခင်းထုတ်လွှင့်ပေးမယ့်အထက်မှာပထမဆုံးသတင်းတွေထဲမှာတော့ American သမ္မတနဲ့ Singapore ဝန်ကြီးချုပ်တို့မကြခင်တွေ့ဆုံတဲ့အခါမှာမြန်မာအရေးကိုပါဆွေးနွေးဖို့အတွက်ရှိတဲ့အကြောင်းအီရန်နဲ့နျူကလ িয়ার သဘောတူညီမှုရဖို့အတွက်တိတ်မလွယ်တဲ့အကြောင်းအပါအဝင်မြန်မာနဲ့နိုင်ငံတကာနောက်ဆုံးရသတင်းတွေရုရှားကျူးကျော်တိုက်ခိုက်နေတဲ့ Ukraine မှာဆန္ဒရိုက်ခါရှားပါမှုအခြေအနေနိုင်ငံဥယေ၄ဘုံ၃ဘုံလောက်အိုးအိမ်ပစ်ခွာထွက်ပြေးနေရတဲ့အကြောင်းသတင်းဆောင်မတွေနဲ့အတူမြန်မာစိုက်ပျိုးရေးခန္ဓာအတွက်ခိုင်းနှွားရှားပါပြီးလေယာဉ်လုပ်ငန်းအခက်အခဲဖြစ်နေတဲ့အကြောင်းမှာတော့
သူတို့အလုပ်ကမရှိစားတဲ့အတောက်ကံရှိတော့နှွားတွေနှွားတွေပဲရောင်းစားတော့လေနှမတွေနဲ့ဖက်ခဲနေလို့ခိုင်းနှမအရှင်းလုံးနှမကြီးရဲ့တွဲခိုင်းနေလို့ခိုင်းပေါ့တွဲနှွားချင်းနဲ့ရှိတယ်လို့တိတ်မရှိတော့ဘူ
းမကွေးတိုင်းတဲကတောင်သူတွေရဲ့အခြေအနေကိုကြားကြမှာပါဒါအပြင်အင်းကြီးချင်းအိန္ဒိယနိုင်ငံမှာလူနေအိမ်ယာတိုးချဲ့မှုတွေမှုကြောင့်ကျုံးနေရတဲ့ပြဿနာကိုဘယ်လိုဖြေရှင်းဖို့စူးစမ်းနေလဲဆိုတာကိုလည်းတင်ပြပေးဦးမှာပါအပတ်စဉ်ကဏ္ဍတွေထဲမှာတော့မြန်မာအရေးအာဆီယံကဖြည့်ရှင်းနိုင်ပါမလားဆိုတာတင်ပြထားတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍပြန်ထူးခြားဆန်းပြားသတင်းတွေတဲကတုတ္တအစီအစဉ်နဲ့မြန်မာပြည်ကပေးစာများအစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နဲ့မတ်အင်ဂျင်နိုင်တို့ကပြောပြပေးမှာပ
ါရုရှားသမ္မတဗလာဒီမီယာကိုဖျောက်ချရေးဆိုတာဟာအမေရိကန်ဆွေရရဲ့မူဝါဒမဟုတ်ကြောင်းအမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ကတနင်္ဂနွေနေ့မှာအလေးထားပြောဆိုခဲ့ပါတယ်ပူတင်အာဏာဆက်ရှိနေလို့မဖြစ်နိုင်ဘူးလို့အမေရိကန်သမ္မတဂျိုးဘိုက်တန်ကပိုလန်နိုင်ငံမြို့တော်ဝါဆောမိကွန်းပြောစဉ်ထည့်သွင်းပြောဆိုခဲ့ပြီးနောက်တစ်နေ့မှာပဲအမေရိကန်နိုင်ငံသားဝင်ကြီးရဲ့ပြောဆိုချက်ထွက်ပေါ်လာတာဖြစ်ပါတယ
် I think the president the white houseMade the point last night that
ပြီးခဲ့တဲ့ညကသမ္မတအင်ဂျီရောရဲ့ထောက်ပြချက်ကရှင်းရှင်းလေးလို့ကျွန်တော်ထင်ပါတယ်သမ္မတပူတင်အနေနဲ့ယူကရိန်းကိုပဲဖြစ်ဖြစ်တခြားဘယ်သူအပေါ်မှာမှစစ်စင်နှွှဲနိုင်တဲ့ဒါမှမဟုတ်လဲရန်စကျူးကျော်နိုင်တဲ့လုတ်ပိုင်ခွေအာဏာမျိုးရှိထားလို့မဖြစ်နိုင်ပါဘူးလို့နိုင်ငံသားဝန်ကြီးဘလင်ကင်ကဂျေရုဆလင်မှာတနင်္ဂနွေနေ့ကပြောဆိုခဲ့တာပါရုရှားမှာဒါမှမဟုတ်လဲဘယ်မှမဆိုအစိုးရပြောင်းလဲရေးမဟာဗျူဟာကျွန်တော်တို့မှာမရှိပါဘူးလို့လည်းထပ်လောင်းပြောဆိုခဲ့ပါတယ်။ယူကရိန်းအပေါ်ရုရှားရဲ့ကျူးကျော်မှုကိုအနောက်နိုင်ငံတွေဘက်ကကာကွယ်မှုဟာကမ္ဘာတစ်လွှားကအနာဂတ်မျိုးဆက်တွေအတွက်ဒီမိုကရေစီကိုကာကွယ်ပေးရေးအတွက်အရေးကြီးတယ်လို့လည်းစနေနေ့ကပိုလန်နိုင်ငံမှာပြောတဲ့မိန့်ခွန်းမှာအမေရိကန်သမ္မတဘိုက်ဒင်ကပြောဆိုခဲ့တာပါ။ဒါပေမဲ့ပူတင်နဲ့ပတ်သက်ပြီးသမ္မတဘိုက်ဒင်ရဲ့ပြောဆိုချက်တွေကိုတော့ကမ္ဘာတစ်လွှားမှာအံ့ဩသွားစေပါတယ်။ရုရှားအစိုးရပြောခွင့်ရဒမီထရီပက်စကော့ဖ်ကတော့ဒီကိစ္စဟာဘိုက်ဒင်ဆုံးဖြတ်ရမှာမဟုတ်ကြောင်းရုရှားသမ္မတကိုရုရှားပြည်သူတွေကရွေးကောက်ထားတာဖြစ်ကြောင်း Reuters သတင်းအေဂျင်စီကိုပြောဆိုခဲ့ပါတယ်။ပြင်သစ်သမ္မတအီမာနျူအယ်မိုက်ခရွန်ကတော့သူ့အနေနဲ့သမ္မတပူတင်နဲ့ဆက်ပြီးတော့ဆွေးနွေးနေတာကြောင့်ဒီလိုအသုံးနှုတ်မျိုးကိုသုံးမှာမဟုတ်ဘူးလို့ France 3 TV ရုပ်သံလိုင်းကိုတင်းနှင်းကနေနေမှာပြောဆိုခဲ့ပါတယ်ရှင်။အာဖဂန်နစ္စတန်နိုင်ငံတွင်ကပုဂ္ဂလိကရုပ်သံလွှင့်လုပ်ငန်းတွေအနေနဲ့ VOA American အသံနဲ့ BBC British အသံလွှင့် Corporation တို့ရဲ့သတင်းအစီအစဉ်တွေထုတ်လွှင့်မှုကိုတာလီဘန်ကတားမြစ်လိုက်ပါတယ်။စေဂျောတဲ့အာဖဂန်မင်းကလေးတွေအတွက်ကြောင်းတွေဆက်ပိတ်ထားတဲ့အပေါ်ရှုတ်ချမှုတွေနဲ့တာလီဘန်အပေါ်နိုင်ငံတကာကအကြည့်အကျယ်ဖိအားပေးနေချိန်မှာပဲ VOA နဲ့ BBC အစီအစဉ်တွေကိုတားမြစ်ချက်ထွက်ပေါ်လာတာပါပြီးခဲ့တဲ့နှစ်ဩဂုတ်လအတွင်းနိုင်ငံအာဏာကိုထိန်းချုပ်ပြီးနောက်ပိုင်းအစ္စလာမ်မြေအဖွဲ့တာလီဘန်ကအာဖဂန်မီဒီယာတွေရဲ့လွတ်လပ်စွာဖော်ပြခွင့်ကိုဇက်တိုက်ထိန်းချုပ်ကန့်သတ်နေတာဖြစ်ပါတယ် VOA အစီအစဉ်တွေထုတ်လွှင့်မှုကိုတာလီဘန်ဘက်ကပိတ်ပင်တဲ့အပေါ်ဝါရှင်တန်အခြေစိုက် VOA ကချက်ချင်းပဲရှုတ်ချပါတယ်။နိုင်ငံတကာအတန်းလွှဲအစီအစဉ်တွေကိုအာဖဂန်ရုပ်သံလိုင်းတွေကနေဖယ်ရှားဖို့ညွှန်ကြားခဲ့သလားဆိုပြီးတာလီဘန်ပြန်ကြားရေးဌာနပြောခွင့်ရတဦးကိုမေးမြန်းတာမှာတော့သူ့အနေနဲ့အချက်လက်တွေကိုစုဆောင်းပြီးပြန်ဖြေပါမယ်လို့ VOA ကိုပြောဆိုပါတယ်ရှင်။ အီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြားနျူကလ িয়ার သဘောတူညီချက်ကိုပြန်လည်စတင်လာနိုင်ခြေရှိနေချိန်မှာပဲအစ္စရေးနဲ့အာရဗ်ပင်လယ်ကွေ့မဟာမိတ်တွေရဲ့စိုးရိမ်မှုကိုခြေဖြတ်နိုင်ရေးအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကကြိုးပမ်းနေပါတယ်။အီရန်နဲ့ညှိနှိုင်းမှုအရေးကိုထိတ်တန့်ဦးစားပေးဆွေးနွေးကြမယ်လို့ခန့်မှန်းထားတဲ့တင်းင်းကနေနေကအစ္စရေးနောက်အာရဗ်နိုင်ငံ၄ခုကနိုင်ငံခြားရေးဝန်ကြီးတွေနဲ့အထူးတွေ့ဆုံပွဲမတိုင်ခင်လေးမှာပဲဝန်ကြီးဘလင်ကင်ကအခုလိုမှတ်ချက်ပေးပြောဆိုတာဖြစ်ပါတယ်။အစ္စရေးနိုင်ငံခြားရေးဝန်ကြီးယာယီလာပစ်နဲ့အတူလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကင်ကအရေးကြီးဆုံးကိစ္စမှာတော့တသဘောတည်းရှိနေပါတယ်လို့ပြောဆိုခဲ့ပါတယ
်။ We are both committed, both determined that Iran will never acquire a nuclear weapon.
အီရန်နေနဲ့ဘယ်တော့မှနျူကလ িয়ার လက်နက်မပိုင်ဆိုင်စေရဆိုတာဟာနှစ်ဖက်လုံးရဲ့ပိုင်းဖြတ်ချက်နှစ်ဖက်လုံးရဲ့တန်နိဋ္ဌန်ဖြစ်ပါတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာပါ။အီရန်နျူကလ িয়ার သဘောတူညီချက်ကိုအစ္စရေးနဲ့အင်ဂျီချင်းနိုင်ငံအများအပြားကပြင်းပြင်းထန်ထန်ကန့်ကွက်နေကြတာဖြစ်ပါတယ်။အီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေအခြားနျူကလ িয়ার သဘောတူညီချက်တစ်ခုရရှိဖို့နှီးဆက်လာပြီဆိုတာကိုသူ့အနေနဲ့မယုံကြည်ကြောင်းအီရန်ဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ရောဗတ်မာလီကတင်းင်းခဏနေမှာပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့လပိုင်းတွေ့ထုံးကတော့သဘောတူညီချက်ဟာတိတ်ပြီးနှီးဆက်လာနေပြီလို့ယူဆခဲ့ကြပေမဲ့မကြခင်ဖြစ်လာတော့မယ်ဆိုတဲ့အပေါ်မှာတော့စိတ်ချလက်ချမရှိကြောင်းအီရန်ဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ကဒိုဟာဖိုရမ်နိုင်ငံတကာဆွေးနွေးပွဲမှာပြောဆိုခဲ့တာပါ။အီရန်ဘာသာရေးခေါင်းဆောင်အယာထိုလာအလီခါမီနီရဲ့အကြီးတန်းအကြံပေးခါမဲခါရာစီကတော့သဘောတူညီချက်မချခင်ထွက်လာနိုင်ကြောင်းပြောဆိုခဲ့ပါတယ
် But it depends on the political will of the United States
အမေရိကန်ပြည်ထောင်စုရဲ့နိုင်ငံရေးစိတ်ဆန္ဒအပေါ်မှာမူတည်တာအပါလို့ဒိုဟာဖိုရမ်နိုင်ငံတကာဆွေးနွေးပွဲမှာခါရာစီကပြောဆိုခဲ့တာဖြစ်ပါတယ်ဒီပြောဆိုချက်ထွက်လာပြီးတဲ့နောက်မှာပဲ2015ခုနှစ်နျူကလ িয়ার သဘောတူညီချက်ပြန်လည်အသက်သွင်းရေးစစ်ဆန်ညှိနှိုင်းမှုတွေအပေါ်အမေရိကန်အထူးကိုယ်စားလှယ်ရဲ့အကဲဖြတ်ပြောဆိုချက်ထွက်လာတာဖြစ်ပါတယ
် VOA American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုက်ဒိုမီတာ49 kHz 6753ညပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပြနေပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာအာဏာသိမ်းမှုကိုဆန့်ကျင်တဲ့အတိုက်အခံတွေကိုချိန်မုံသွားမှာဖြစ်တယ်လို့တနင်္ဂနွေနေ့ကပြုလုပ်တဲ့တက်မတော်နေ့အခမ်းအနားမှာကာဝေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမေအောင်လိုင်ကပြောကြားခဲ့ပါတယ်သူပြောတာကတက်မတော်အနေနဲ့အကျန်းဖက်အဖွဲ့တွေနဲ့ထောက်ခံသူတွေကိုစေ့စပ်နှိမ့်နှိုင်းမှုထဲသွင်းစဉ်းစားတော့မှမဟုတ်ပဲအဆုံးထိချိန်မုံသွားမှာဖြစ်တယ်လို့ပြောဆိုသွားတာပါ1945ခုနှစ်ကဖက်စစ်ဂျပန်တွေကိုစတင်တော်လှန်ခဲ့တဲ့နေ့ဖြစ်တဲ့မတ်လ28ရက်နေ့ကိုစစ်ကောင်စီကတက်မတော်နေ့လို့ခေါ်ဝေါ်ပေမဲ့ဆရာနာရှင်ဆန့်ကျင်သူတွေဒီမိုကရေစီရေးလှုပ်ရှားသူတွေကတော်လှန်ရေးနေ့လို့အသိအမှတ်ပြုထားတာပါ2021ခုနှစ်ဖေဖော်ဝါရီလမှာအာဏာသိမ်းခဲ့တဲ့စစ်ကောင်စီရဲ့ဖြိုခွင်းမှုကြောင့်လူပေါင်း1900ကျော်တိဆုံးခဲ့ကြောင်းဒေတာရင်းစောင့်ကြည့်ရေးအဖွဲ့ရဲ့စစ်တမ်းကောက်ယူချက်မှဖော်ပြထားပါတယ်။တစ်ချိန်တည်းမှာပဲမြန်မာစစ်ကောင်စီအနေနဲ့အကြမ်းဖက်မှုတွေကိုရပ်ဆိုင်းပြီးဒီမိုကရေစီလမ်းကြောင်းပြန်လည်ဖော်ဆောင်ဖို့အမေရိကန်ပြည်ထောင်စုဥရောပသမဂ္ဂအပါအဝင်နိုင်ငံပေါင်း20ရဲ့မနေ့ကပူးတွဲထုတ်ပြန်တဲ့ကြေညာချက်မှဖော်ပြထားပါတယ်။ဒါ့အပြင်ပြီးခဲ့တဲ့နှစ်တွေအတွင်းမြန်မာစစ်တပ်ရဲ့အကြမ်းဖက်မှုတွေကြောင့်တပ်ဖြတ်ခံရသူတွေကိုအောက်မေ့တရားကြောင်းလည်းရေးသားထားပါတယ်ဒီကြေညာချက်ကိုအာရှနိုင်ငံတွေထဲမှာတောင်ကိုရီးယားကပါဝင်လက်မှတ်ရေးထိုးထားပါတယ်လွန်ခဲ့တဲ့နှစ်မတ်လ28ရက်နေ့မှာအ ਨੇ ဆုံးလူတရာကိုစစ်တပ်ကတပ်ဖြတ်ခဲ့တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ဒါ့အပြင်ကုလသမဂ္ဂအထွေထွေညီလာခံရဲ့ဆုံးဖြတ်ချက်နဲ့အညီမြန်မာစစ်တပ်ကိုလက်နက်ပစ္စည်းတွေမယောင်းကြဖို့ဤပညာဆိုင်ရာအကူအညီတွေမပေးကြဖို့နိုင်ငံပေါင်း20ရဲ့ကြေညာချက်မှာတောင်းဆိုထားပါတယ်American သမ္မတဂျိုးဘိုင်ဒန်နဲ့စင်ကာပူဝန်ကြီးချုပ်လီရှယ်လွန်းတို့မကြခင်တွေ့ဆုံတဲ့အခါမှာမြမအကြက်တဲဖြည့်ရှင်ရေးကိစ္စထည့်သွင်းဆွေးနွေးဖို့ရှိကြောင်းအင်ဂျီရောပြောခွင့်ရ ဂျန်ဆာကီရဲ့တနင်္ဂနွေနေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုကိုချစ်ချည်ရေးခီးစဉ်ဖြစ်လာမဲ့စင်ကာပူဝန်ကြီးချုပ်လီရှယ်လွန်ကိုမတ်လ29ရက်အင်္ဂါနေ့မှာသမ္မတဘိုင်ဒန်ကအိမ်ဖြူတော်မှာလက်ခံတွေ့ဆုံဖို့ရှိကြောင်းထုတ်ပြန်ချက်ကဆိုပါတယ်။နိုင်ငံမဟာဗျူဟာမြောက်မိတ်ဖက်ဆက်ဆံရေးအရေးပါမှုကိုခေါင်းဆောင်နှစ်ဦးလုံးကထပ်မံအတည်ပြုဖို့ရှိသလိုလွတ်လပ်ပွင့်လင်းတဲ့အင်ဒိုပစိဖိတ်ဒေသဖြစ်ဖို့ကြိုးပမ်းမှုအပါအဝင်ယူကရိန်းပေါ်ရုရှားရဲ့အင်အားသုံးကျူးကျော်မှုကိစ္စတွေကိုလည်းဆွေးနွေးကြမှာဖြစ်တယ်လို့ဆိုပါတယ်။ဒီတော့တွင်ဒီကနေ့တနင်္လာနေ့နဲ့အင်္ဂါနေ့အပါအဝင်နှစ်ရက်ကြာကျင်းပဖို့စီစဉ်ထားတဲ့အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲကိုရက်အကန့်အသတ်မရှိအမေရိကန်အင်ဖြူရောကရွှေ့ဆိုင်းလိုက်ကြောင်းနှိစက်တဲ့သတင်းရင်းမြစ်တွေအရသိရပါတယ်။ဒါပေမဲ့လည်းသမ္မတဂျိုးဘိုင်ဒန်ကတော့သူ့အနေနဲ့အာဆီယံခေါင်းဆောင်တွေကိုအင်ဖြူရောမှာဖိတ်ခေါ်ကြိုဆိုဖို့မျှော်လင့်ထားပြီးအစည်းအဝေးဖြစ်မြောက်ဖို့တင့်တော်တဲ့ရက်စွဲကိုအာဆီယံမိတ်ဖက်တွေနဲ့အနီးကပ်ဆွေးနွေးနေကြောင်းအမေရိကန်အမျိုးသားလုံခြုံရေးကောင်စီပြောခွင့်ရက Politico ကိုပြောကြားခဲ့ပါတယ်။အခုလိုထိပ်သီးစည်းဝေးပွဲအတွက်ရက်သတ်မှတ်လို့မရတဲ့အကြောင်းရင်းထဲမှာယူကရိန်းပေါ်ရုရှားရဲ့ကျူးကျော်စစ်ကိုအမေရိကန်ကပိုပြီးအာရုံစိုက်နေတာကြောင့်ဖြစ်တယ်လို့သုံးသပ်ကြသလိုသမ္မတဘိုင်ဒန်အစိုးရအတွက်အုပ်ချုပ်ရေးဆိုင်ရာဆုံးဖြတ်ချက်တွေမှာလည်းနှောင့်နှေးကြမ်းကြာမှုတွေရှိနေတယ်လို့ဒေတာရင်းသတင်းထုတ်ပြန်ချက်တွေမှာဖော်ပြထားပါတယ်Saudi Arabia နိုင်ငံမှာကလေးတွေကိုအတင်းအဓမ္မပြုကျင့်မှုအတွက် Saudi နိုင်ငံသားတအူးနဲ့မြန်မာအမျိုးသားတအူးကိုကွပ်မျက်ခဲ့ကြောင်းတီရင်းမီဒီယာတွေမှာဖော်ပြထားပါတယ်။ဂျရက်မြို့မှာတန်တရားရှိသူ Saudi အမျိုးသားဟာမိန်းကလေးနှစ်ဦးကိုဖျားယောင်းသွေးဆောင်ပြီးအဓမ္မပြုကျင့်ခဲ့တာဖြစ်ကြောင်းဝန်ခံပြီးတဲ့နောက်သူ့ကိုကွပ်မျက်လိုက်ပြီးဖြစ်ကြောင်း Saudi ပြည်ထောင်စုဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ကဆိုပါတယ်။အလားတူ sorry နိုင်ငံရောက်မြန်မာနိုင်ငံသားတအူးကိုလည်းကလေးအများပြားကိုဖျားယောင်းပြီးအဓမ္မပြုကျင့်မှုနဲ့ကွပ်မျက်ခဲ့ကြောင်းမနေ့ကထုတ်ပြန်တဲ့ sorry ပြည်ထောင်ဝင်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ sorry Arabia နိုင်ငံရဲ့တရားစီရင်ရေးစနစ်ဟာအစ္စလာမ်ဥပဒေကိုအခြေခံထားတာကြောင့်မဒိန်းမှုကျူးလွန်သူတွေကိုကျိန်တန်ကနေတေတန်အထိချမှတ်နိုင်ပါတယ်။ဒါပေမဲ့ sorry နိုင်ငံမှာပြစ်မှုဆိုင်ရာဥပဒေမရှိသလိုမဒိန်းမှုအတွက်ရေးသားပြဋ္ဌာန်းထားတဲ့ဥပဒေလည်းမရှိပါဘူး။94ချိန်မြောက်အော်စကာအကယ်ဒမီဆုပေးပွဲအခမ်းအနားကိုဒေတာဆန်တော်ချိန်မက်ရှလာ29ရက်ည8နာရီအခုသတင်းကြေညာချိန်မကြာခင်မိနစ်ပိုင်းအတွင်းကျင်းပတော့မှာပါ။ COVID-19 ကပ်ရောဂါကြောင့်နှစ်နှစ်ကြာပုံမှန်အစဉ်အလာအတိုင်းမကျင်းပနိုင်ခဲ့တဲ့အော်စကာဆုပေးပွဲအခမ်းအနားကိုဒီနှစ်မှာအခြားပြောင်းလဲသွားတဲ့အရာတွေကလွဲလို့ပုံမှန်အတိုင်းအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ် Los Angeles မြို့ကဒိုဘီသီရတာမှာကော်ဇွန်ကြီးခန်းနာနဲ့ကျင်းပဖို့ရှိတယ်လို့ညွှန်လင်းရပါတယ်။ဒီနှစ်အတွက်အကောင်းဆုံးဇာတ်ကားစုဖြစ် Netflix ကရိုက်ကူးတဲ့ The Power of the Dog နဲ့ Apple TV Plus ကရိုက်ကူးတဲ့ Kodo ဇာတ်ကားနှစ်ကားဟာထိတ်ဆုံးကပြေးနေပါတယ်။ဒီရုပ်ရှင်ရိုက်ကူးတဲ့ကုမ္ပဏီနှစ်ခုလုံးဟာ online ရုပ်ရှင်ပြသတဲ့ကုမ္ပဏီတွေအဖြစ်ပထမဆုံးချိန် Oscar ဆုဇာတ်ကားတင်စီရင်မှပါဝင်ခဲ့ကြတာဖြစ်ပါတယ်ရှင်။
တနင်္လာနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နဲ့မတ်အင်ဂျင်နိုင်တို့ကပြောပြပေးခဲ့တာပါအခုတော့သတင်းပေးပို့ချက်နဲ့သတင်းဆောင်မတွေကိုထုတ်လွှင့်ပေးပါမယ်ပထမဆုံးတော့နိုင်ငံတကာကစိတ်ဝင်စားနေတဲ့ယူကရိန်းရဲ့နောက်ဆုံးအခြေအနေကိုတင်ပြပေးမှာပါရုရှားဝင်ရောက်ကျူးကျော်တိုက်ခိုက်တာကိုခံနေရတဲ့ယူကရိန်းမှာတိုက်ပွဲတွေဆက်ပြီးဖြစ်ပွားနေတာနဲ့အတူစစ်နဲ့ရိတ်ခါရဖို့လဲတဖြည်းဖြည်းခက်ခဲလာနေတယ်လို့ကုလသမဂ္ဂစစ်နဲ့ရိတ်ခါအစီအစဉ်ကနေတတိပေးလိုက်ပါတယ်။တိုက်ပွဲတွေကြားမှာနေထိုင်ရတဲ့ယူကရိန်းပြည်သူတွေကလည်းမတက်တာတဲ့အဆုံအစားအသောက်တွေကိုအလွန်အမင်းကိုချိုးချံချွေတာနေကြရတာပါ။ဒီအကြောင်းဂျနီဗာကုလသမဂ္ဂရုံးက VOA သတင်းတောက် research line ပို့ပို့ထားတဲ့သတင်းကိုပြောပြပေးပါမယ်။နားဆင်နိုင်ပါပြီ။လူဦးရေ44သန်းရှိတဲ့ယူကရိန်းနိုင်ငံမှာစစ်နဲ့ရိတ်ခါပြတ်လတ်လာပြီးဖြစ်ပါတယ်။ WFP ကမ္ဘာစစ်နဲ့ရိတ်ခါဆိုင်ရာအဖွဲ့ကတော့ယူကရိန်းနိုင်ငံတွင်စစ်နဲ့ရိတ်ခါလေပတ်မှုအခြေအနေဟာပြည့်ရင်းနေပြီဖြစ်သလိုအစားအစာလုံလုံလောက်လောက်မရမှာကိုလည်းယူကရိန်းပြည်သူ45ရာခိုင်နှုန်းလောက်ကစိုးရိမ်နေကြတယ်လို့ခန့်မှန်းထားပါတယ်။ယူကရိန်းနိုင်ငံတွင်စစ်ပွဲကြောင့်ပိတ်မိနေတဲ့တန်းပေါင်းများစွာသောပြည်သူတွေအတွက်အစိုးရရဲ့စစ်နဲ့ရိတ်ခါဖြစ်တင်းပေးမဲ့စနစ်ကလည်းပြတ်နေပြီလို့ WFP ရုံးပြောခွင့်ရ Thompson Ferry ကပြောပါတယ
်။ WFP estimates that one out of 5 people in Ukraine today are already using some
ဒီမှာအခုလူ9ဦးမှတဦးကအစားအသောက်အတွက်ချိုးချံတဲ့နှီးကိုသုံးကြရပြီလို့ WFP ကခန့်မှန်းထားပါတယ်အခြေအနေကလည်းတဖြည်းဖြည်းပိုဆိုးလာနေပါတယ်ဒီလိုစိုးရိမ်စရာကောင်းတဲ့အခြေမျိုးဖြစ်တဲ့အတွက်လူတွေက sani jate, show sala jadalo, sari a jen y dogova, show bi jarawa, luji regale, trukura, masama da ngakambi, kaliri sabu, lopini jaware.
Gula tamaga, kalinia jambungi pue, unicef garo, Ukraine nanganga, kali adong ye, tawajo pite, kalinia, li tetama, tongdanha, Russia re winyo jujo jinga sabi, uin sunqua, trepi gare, lupiobare. Gula tamaga, lukuin, mahaminji yunga, topiane, sinyam maro. Agu Pipone, Sipwejang, the Songyadu, the town Shise Jorema, Galinga, Conessia, Bani de Lu Popia Tabare. Russia Tadri, Mayamanatica, Dekamurija, Luni Yaguadri, Lizzi Dri, Tadari, a Yepe a song we net do, Sayon Sigambon Conesse Jore, Jessica de Lu, Kuni Geze, Puriga, Biobari. Supermarket Dima, Bama Machido de Lu, Gonon Yundi Male, Sana Yakari, the Pibi, Gonkan Lani de Lule.
Lack of access to conflict hit areas and a lack of humanitarian partners on the ground are the biggest obstacles to providing life-saving assistance to families inside of Ukraine.
ဒီပွဲဖြစ်ပေါ်နေတဲ့ဒေသကိုမတွားနိုင်တယ်လို့နိုင်ငံရေးမှာလည်းလူသားချင်းစာနာမှုလက်တွဲလောက်ကန်နေတဲ့အဖွဲ့တွေမရှိတာဟာယူကရိန်းနိုင်ငံတွေကမိသားစုတွေရှင်သန်ရပ်တည်ရေးကိုအကူအညီပေးဖို့အတွက်အကြီးမားဆုံးအတားအဆီးဖြစ်နေပါတယ်။ရုရှားတပ်တွေအဝိုင်းခံရတဲ့မာရီယိုပိုမြို့မှာနောက်ဆုံးလက်ကျန်ရေနဲ့အစားအစာတွေလည်းပြတ်လပ်နေတယ်လို့ဖေဖော်ဝါရီ 24 ရက်
ဒီဝေအမေရိကန်ဆန်ကဆက်လက်တန်းထွင်နေပါတယ်အခုမြန်မာစိုက်ပျိုးရေးလုပ်ငန်းရဲ့အခက်အခဲတွေကြောင့်ကိုပြောမပြခင်ယူကရိန်းရဲ့အခြေအနေကိုပဲဆက်ပြီးတင်ပြပေးပါရစီယူကရိန်းကိုရုရှားကျူးကျော်တိုက်ခိုက်တာတလကျော်လာခဲ့တဲ့နောက်ပိုင်းမှာတော့ယူကရိန်းနိုင်ငံသားလေးပုံတစ်ပုံနှိပါဖြစ်တဲ့လူပေါင်း
30,000 နီးပါးလောက်ဟာအိုးအိမ်ဆုံးခွာပြီးထွက်ပြေးခဲ့ရတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကနေပြောပါတယ်။ ပြီးခဲ့တဲ့လအတွင်းမှာပဲယူကရိန်းနိုင်ငံမှာအာလုံးပြောင်းလဲသွားပြီလို့နိုင်ငံအနောက်ပိုင်းလစ်မှာရှိနေတဲ့ယူနိုက်စီယာရဲ့ယူကရိန်းဆန်ရတာဝန်ခံကာရိုလီနာလင်ဟုံးဘီလင်းကပြောပါတယ်။ရုရှားရဲ့ဒရဇတ်ဘုံကျဲတိုက်ခိုက်မှုတွေကြောင့်ဖွံ့ဖြိုးရေးစီမံကိန်းတွေအိမ်တွေနဲ့လူမှုအဖွဲ့အစည်းတွေပြိုလဲပျက်စီးသွားပြီလို့သူမကပြောပါတယ်။
ပတ်သန်စွမ်းကလေးငယ်တွေအသက်အရွယ်ကြီးရင်သူတွေနဲ့တခြားသောထိခိုက်လွယ်သူတွေအတွက်ပြီးခဲ့တဲ့ရှစ်နှစ်တာကာလအတွင်းရရှိခဲ့တဲ့ဖွံ့ဖြိုးတိုးတက်မှုတွေပြန်ပြီးဆုံးရှုံးသွားရပြီလို့သူမကပြောပါတယ်။ We're today confronted with the realities of a massive ယူကရိန်းနိုင်ငံတွင်းကစိုးရိမ်စရာအတိုင်းတာကနှစ်လျူရှုလို့မရပါဘူး။ညာရင်းချင်းမှာပဲလူတွေရဲ့ဘဝတွေပြောင်းလဲသွားကြတယ်လို့မိသားစုတွေလည်းအစိတ်စိတ်အမော်မော်ဖြစ်ကုန်ပါတယ်။အခုချိန်မှာတော့ယူကရိန်းနိုင်ငံတွင်းကတန်းနဲ့ချီတဲ့ဒီလူတွေဟာလက်နက်ကြီးနဲ့အရန်ကန်ရောပစ်ခတ်မှုတွေပြင်းပြင်းထန်ထန်ဘုံကျဲတိုက်ခိုက်မှုတွေကြားမှာအချိန်ပြည့်စိုးရိမ်ထိတ်လန့်မှုနဲ့နေတိုင်းနေကြရပါ
ုနိုင်ရေး UNHCR ဝန်ထမ်းတွေအချိန်ပြည့်အလုပ်လုပ်နေတယ်လို့လည်းဘီးလင်းကပြောပါတယ်။ရုရှားတပ်ဖွဲ့တွေဟာယူကရိန်းနိုင်ငံမြို့တော်ခီယက်တဝိုက်မှာရှေ့မတွန်းနိုင်ဖြစ်နေတယ်လို့နိုင်ငံတွင်းကတခြားဒေသတွေမှာလည်းအရေးနိုင်နေပါတယ်။ရ Russia Tamra Vladimir Putin ga ni byu ha pyaung ni pi Ukraine a she bai ga Donbas data lut lat yi su de kaisa ko a yon sai pho season ni de su de tbo myu ko le media rui ma byo su ni cha ba de Dunes ne Lukhan data rui ko Ukraine naingan than ga khwet thwe yi Russia thauk pan tha de tbon rui shin ni cha tai khan ni da phit ba de Marty de Bokna ha kula tamka ye Ukraine naingan twin saung chi yi mission chi ke phit ba de
အစိုးရနဲ့သဘုံထိန်းချုပ်ရာဒေသတွေကိုပိုင်းခြားထားတဲ့ကီလိုမီတာ900ရှစ်လျားတဲ့တပ်မှတ်မြင့်ရဲ့တစ်ဖက်တစ်ချက်မှာနေထိုင်ကြတဲ့လူတွေကိုလည်းရုရှားဘက်ကသိမ်းကြုံပြီးဘုံကျင်နေတယ်လို့သူမကပြောပါတယ်။ဒီဒေသအတွက်တိုက်ခိုက်မှုမျိုးဆိုပေမဲ့လည်းရုရှားနဲ့မိတ်ဖက်လက်နက်ကင်အဖွဲ့တွေထိန်းချုပ်ရာဒေသတွေမှာလည်း
လူတွေသေးနေကြတာပါအစိုးရထိန်းချုပ်တဲ့အရှိပိုင်းဒေသတွေမှာလဲတေဆုံးနေကြပါတယ်အဲ့ဒီဒေသမှာရှိတဲ့ရပ်သားတွေအားလုံးဘေးဒဏ်သင့်သူတွေဖြစ်တယ်လို့လဲဘော့ဂနာကပြောပါတယ်ရုရှားစကားပြောဒွန်ဘတ်ဒေသတွင်းမှာလူမျိုးတုံးတပ်ဖြတ်မှုဆွဆွဲချက်နှိမ့်ဆက်ညှဉ်းပန်းမှုဆွဆွဲချက်တွေကိုအဆုံးသတ်ရေးအတွက်လို့ရုရှားသမ္မတပူတင်ကအကြောင်းပြပြီးယူကရိန်းကိုတိုက်ခိုက်တာဖြစ်ပါတယ်
ngan ngan ga sit win sa de Ukraine a chin ni go tin pya pe di ma ro aku Myanmar nai ngan ye leya ganda a chin ni go chi ja au ma aku khan ma Myanmar nai ngan chi le data ri ma khai no a ri sha ba la ni ba de Myanmar nai ngan leya sai pyu ye lou ngan ha le a chi che go thi kai ni ya da ba da pyin khai no a ri ni ya ma a sa tho lo ya de leya thong thon set pisi ri twet long sa si se ga le tait go chi ni da ja ma thong nai ja ro ba au di Myanmar leya ganda chou ni ya de di chin ni ri go ro ko khan ma so min ga su si bi tin pya pe ma ba
लेया
ไซโยยลงงานมาอธิกဖြစ်တဲ့ခိုင်းနွားတွေရှားပါးလာတဲ့အချက်တစ်ခုကတော့တောင်သူလဲသမားတွေကိုယ်တိုင်ကဆင်းရဲလာကြတဲ့အတွက်ကြောင့်ဖြစ်တယ်လို့မကွေးတိုင်းအတွင်းကတောင်သူတူကပြောပါတယ်ခိုင်းနွားတွေကလူတွေအလုပ်ကမရှိစားတဲ့အတောက်ကန်ကြီးတော့နွားတွေနွားတွေပဲရောင်းစားတော့လीနမတွေနဲ့ဖက်ခိုင်းနေလို့ခိုင်းနမအရှင်းလုံးနမနမကြီးရဲ့ကိုယ်ခိုင်းနေလို့ခိုင်းပေါ့လဲနွားချင်းနဲ့ရှိတယ်လို့တိတ်မ တယ်လေထိုးထားတယ်သူတို့ဒီက2000ဝက်3000ရမထွန်းနေတော့ဘူးလေတော့ခါရင်ဟိုးရွာကြီးဆိုဟိုးနိုင်တကယ်နဲ့လူကျဲကြနိုင်နေလေဟိုလှမ်းသွားမရှိတဲ့လူတွေလည်းမရှိကြတော့လေခုကြတော့အဲ့လိုမကျဲနိုင်တော့တော့ဘူ
းအရင်ကဆိုရင်တောင်သူတွေဟာပုံမှန်စိုက်ပျိုးရသည်ပြီးဆုံးရင်နွားစာအတွက်ထပ်မံစိုက်ပျိုးကြတာတွေလုပ်ကြပေမဲ့အခုနောက်ပိုင်းကြတော့အဲ့ဒီလိုစိုက်ပျိုးတာမရှိတဲ့အတွက်ကြောင့်နွားစာတွေလည်းရှားပါပြီးဈေးကြီးနေတယ်လို့သိရပါတယ်။တချို့ဒေသတွေမှာဆိုရင်အထူးသဖြင့်မြေလက်ဒေသတွေမှာအရင်ကလိုနွားတရှင်းခေါ်နွားနှစ်ကောင်မရှိကြတော့ဘဲတကောင်စီပိုင်တဲ့နွားပိုင်ရှင်အချင်းချင်းတရှင်းပြည့်အောင်တွဲဖက်ခိုင်းနေကြရတယ်လို့မကွေးတိုင်းနမောက်မြို့နယ်မှာချေးလက်ဒေသဖုံပြိုရေးလုပ်ကိုင်နေသူတဦးကပြောပါတယ်
။အာချားတော့ဘောကူကခိုင်းနေတော့လည်းအဖြစ်ဒီပေါ့လေ။ကိုယ်တို့တကောင်ကိုယ်တော်နဲ့တွဲလုံနေရတာပဲလေအရှင်လုံးမရှိတဲ့ဆိုတော့ငါငါကတကောင်လည်းရှိတယ်မင်းတကောင်ရှင်ဆိုလက်လက်ခိုင်းနေရတာပေါ့အဲ့လိုပေါ့တကောင်ရှင်တကောင်ရှင်ဆိုပေါင်းဆက်ပြီးတော့ခိုင်းရတာပဲများတယ်ပြုတ်တာတော့နှစ်တိုင်းပြုတ်တာပေါ့လေနော်ခိုင်းတော့ဆိုခုနပြောလိုပဲဟုတ်အဲတော့ရှားလာပဲဟုတ်တယ်လဲနေရတော့ဟုတ်တယ်သိတော့သွားလာမရှိတော့ဘူ
းဒါအပြင်သက်ဆိုင်ရာတီမွေးကုဌာနကဒေသဆိုင်ရာအကြီးအကဲတချို့နဲ့ဒေသအာဏာပိုင်တွေအဂတိလိုက်စားပြီးခိုင်းနွားတွေကိုဟင်းစားနွားခေါ်အသားစားနွားအဖြစ်အလွဲတကူခွင့်ပြုထုတ်ပေးတာကလည်းနွားမောင်ကိုလုပ်ငန်းကိုအားပေးရရောက်နေတယ်လို့စကိုင်းတိုင်းကဏီမြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရွေးကောက်ခံတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးထွန်းထွန်းဝင်းကပြောပါတယ်။အဲဒီလိုအခြေအနေတွေကြောင့်နွားမောင်ကိုသမားတွေကနေဆက်ဒေသကိုကားကြီးတွေနဲ့ခိုင်းနွားတွေအများအပြားကိုတင်ဖို့ရောင်းချနေတာတားဆီးပေးဖို့တိုင်းဒေသကြီးလွတ်တော်ကသူ့အနေနဲ့တင်ပြခဲ့ဘူးတယ်လို့လည်းပြောပါတယ်။အ
ဲ့နွားတွေဝင်ခွန့်နေရောင်းချခွန့်နေဥပဒေတက်ထားလိုက်တဲ့ခါကျတော့အဲ့ဒီဥပဒေနဲ့အညီမဟုတ်ပဲနဲ့အဲ့ဒီဥပဒေကိုအကြောင်းပြပြီးတော့နွားမောင်ကိုဈေးွက်တည်းအများကြီးဖြစ်တော့နွားတစ်ကောင်ကတာမန်9သိန်း10သိန်းတော့30လောက်ထိမကြားဘူးတဲ့ဈေးကြီးပေါ့သူပေးတဲ့ဈေးတွေကဈေးတွေကမြင့်တော့ပြီးတော့ချောပြီဆိုတဲ့ကောင်းပြီဆိုတဲ့နွားတွေကိုသူကဈေးကြီးပြီးပြီးတော့ဝယ်တာပေါ့နွားဝယ်တဲ့လူတွေကအပြိုင်ဆိုင်ဝယ်တယ်ဒေတာမှာပေါက်တဲ့ဈေးချက်ပို့ပြီးတော့များပြီးတော့ဝယ်တောင်သူတွေကအရောင်းရတယ်တချို့ရောင်းပြီးတော့ထွန်ဆက်တွေဝယ်ကြထွန်ဆက်ကအကျွေးဝယ်တွေရဒီလူတွေအရစ်ကြတယ်နွားဆိုရင်နဲ့နောက်တစ်ချိန်မှာအယုတ်ရေးကြည့်ရတော့မယ်ဆိုမှအဲ့လိုအခြေအနေရှိတယ်
ခိုင်းနွားတွေရှားပါးရတဲ့အကြောင်းရင်းထဲမှာလဲထွန်ဆက်တွေကိုအစားထိုးလာကြတာကလည်းအကြောင်းတစ်ခုဖြစ်ပါတယ်။ဒါပေမဲ့အခုလိုလောင်စာဆီးဈေးတွေထိုးတက်သွားတဲ့အခါမှာတော့လဲယာသုံးထွန်ဆက်တွေကိုမသုံးနိုင်ခိုင်းနွားတွေကလည်းရှားပါးလာတဲ့အတွက်တောင်သူလယ်သမားတွေမှာမကြခင်စတင်တော့မဲ့စိုက်ပျိုးရသည့်အမိထွန်ရက်နိုင်ဖို့အခက်အခဲတွေရှိနေကြတယ်လို့သိရပါတယ်ခင်ဗျာ။
ဆိုမင်းတင်ပြပေးခဲ့တာပါရှင်အခုတော့အိန္ဒိယချင်းအိန္ဒိယနိုင်ငံကအစာနပ်ရိက္ခာတော်လေးအကြောင်းပြောပြပေးပါစီအိန္ဒိယနိုင်ငံတဲက20နီးပါးရှိတဲ့မွန်ဘိုင်းမြို့တစ်ဝိုက်မှာလူနေအိမ်ယာတွေတိုးချဲ့နေတဲ့အတွက်ပျက်စီးရိုရွန်းလာနေတဲ့သဘာဝပတ်ဝန်းကျင်ကိုထိန်းသိမ်းနိုင်မှုအတွက်လူမှုရေးအဖွဲ့တစ်ခုကကြိုးပမ်းနေပါတယ်။Food Forest လို့ ခေါ်တဲ့လုပ်ငန်းအစီအစဉ်စာနပ်ရိက္ခာတော်အစီအစဉ်နဲ့စေတနာဝန်ထမ်းတွေလုပ်ကင်နေကြတာဖြစ်ပါတယ် ဒီ မွန်ဘိုင်း မြို့ကနေ VOA သတင်းတောက် Engineer Paris Papsa Deep သတင်းပေးပို့ထားတာကိုတော့ နန်းလောင်က ပြောပြပေးပါပါ
မွန်ဘိုင်း မြို့စတင်ကြောင်တစ်ခုပိုင်းမြေပေါ်က concrete ကြောင်ဆောင်တွေကြား လွတ်နေတဲ့နေနေရာတွေမှာ စားပင်တည်ပင်မျိုးစုံကို လူမှုရေးအဖွဲ့တစ်ခုကစိုက်ပျိုးနေပါတယ် The Turning Tide အဖွဲ့တည်ထောင်သူ George Remedios ကအခုလိုရှင်းပြပါတယ်
ဒီချိန်ရောက်ရင်တီးပင်စားပင်ပြိုးပင်ပေါက်မျိုးမျိုးနဲ့ဥမုံကူးပြီးတဲ့ပြားပရုံးတွေကိုဆွဲဆောင်နိုင်မှုပန်းပင်တချို့လည်းဒီမှာလာစိုက်ပါတယ်။ငရုတ်ပင်တွေငရုတ်တောင်ပင်တွေလည်းစိုက်ထားတာပါ။တောအုပ်အသေးစားလေးလိုဖြစ်နေတဲ့ဒီကသစ်ပင်မြင့်တွေကြားမှာတီးပင်ပူလေးတွေနဲ့အမျိုးအစားပေါင်းစုံစားပင်တီးပင်တွေကိုစိုက်ပျိုးထားကြတာပါ။မွန်ဘိုင်းမြို့တော်ဝိုက်ဒီတာနင်းတိုက်အဖွဲ့
ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
down with all the cement and
I've had to change the loom in the way. Concrete saw only the Aragama mini yabi. The Baba Wanjin Jessilarau, General Tate, Sidian Javare. General Missu Rema, Soken Sane, Mibaru, Sonsho Niarego, Shibare. Jinja Yoga, she did no mamma, Lirun Yamudan, Mane in Sanyarava. The Binriga, Oxygen Daguba, Topiam Hobau, Edita Pubare. A Pudango Gawe, Pede, Azile Yavare. Now be general, people wanting in Chinigo, Jack and Pede, name Yirikule Pepare.
Tilo talk, Lipanipo, Regura Mahobau. Nisi Larigo, Tipin Saloya, Yenson Pupin Yavare. A my bonima, song Talishide, the Chowdene, the cat, the Yadiga, Dinia Matom with Lavare. Don't allow Jaro, the Mori Pinuga, Omi Lavare. Sidana, one and Rene, Jacqueni, Pidurigale, Nimios on it, Bow in La Jaraba. Sibyl Minuela side beat it, Jasmine Bagriga, Kulu Piovare.
I want to stay here. I feel like working. I actually want to dig in. I can see so many small plants.
အထက်မြင့်တိုက်ကြီးတွေဆောက်ဖို့သူငယ်ဘဝအင်္ဂလိပ်ဆုံးရှုံးခဲ့ရပြီးတော့တဘာဝကိုချစ်မြတ်နိုးသူစေတနာဝန်ထမ်းဖလိုက်အမီဒါကလည်းအခုလိုပြောပါတယ်
It's so beautiful because you have birds, you have bees. ဒီနေရာလေးကတိတ်လာတယ်ဗျ။ငါကလေးတွေတေးဆိုတာလဲကြားရတယ်။ဒီမှာမနေ့ပိုင်းလာလှုပ်လှုပ်တဲ့အခါကြားရတဲ့ငှက်တွန်တန်လေးတွေကတချင်းတန်လို့တိတ်ပြီးตายရပါတယ်။အလှုပ်လှုပ်ရင်တချင်းနားထောင်နေရတယ်လို့ပေါ့ဗျာ။
နိုင်ငံပုံလေးလို့တာယာအီချန်နဲ့ဒီနေရာလေးမှာအပင်တွေပိုးပြီးတော့စိုက်နေအောင်လို့ဝိုင်းဝန်းထိန်းသိမ်းတဲ့လို့လဲစေတနာဝန်ထမ်းတွေကပြောကြပါတယ်။စားပင်သီးပင်မျိုးစုံစိုက်ပျိုးထားတဲ့ဒီလိုတောအုပ်ကလေးတွေမြို့တော်ပေါ်ပြီးတော့ဖန်နေဖို့လဲတခြားနိုင်ငံထိုက်ဖွဲ့ကစီစဉ်ထားကြတာဖြစ်ပါတယ်။နန်းလောင်တင်ပြပေးခဲ့တာပါ။ VOA American တန်ကတနင်္လာနေ့မနေ့ခင်းအစီအစဉ်တွေကိုဆက်လက်ထုတ်
ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 101ဒါမှမဟုတ် Tancom 6 Juru Channel 123 နှုတ်ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ရေးသက်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မြန်မာစံရည်မနက်6နာရီခွဲရှိပါပြီ။ View American တန်ကတနင်္လာနေ့မနက်ပိုင်းအစီအစဉ်တွေကို line limited 32နဲ့49ရုပ်ကနေထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ဝက်မှာဇက်တိုက်ထုတ်လွှင့်ပေးသွားမယ်။အပတ်စဉ်ကဏ္ဍတွေထဲမှာတော့အာဆီယံမြန်မာအခြေအနေကိုတင်ပြပေးမယ်။ကမ္ဘာမြန်မာမီဒီယာမြင်ကွင်းနဲ့ NATO မဟာမိတ်တပ်ဖွဲ့အကြောင်းကိုတင်ပြထားတဲ့သတင်းတွေတဲကသုတအစီအစဉ်အပြင်မြန်မာပြည်ကပေးစာကဏ္ဍနဲ့ထူးခြားဆန့်ပြတဲ့သတင်းလေးတွေကိုတင်ပြပေးဖို့ရှိပါတယ်။ပထမဆုံးတော့အပတ်စဉ်ကိုပြည်သွေးနိုင်တင်ပြပေးနေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်အလှည့်ရောက်ပါပြီ။ဒီတစ်ပတ်မှာတော့မြန်မာနိုင်ငံရေးပြဿနာကိုအာဆီယံကဖြေရှင်းပေးနိုင်ပါမလားဆိုတာကိုဆွေးနွေးတင်ပြထားပါတယ်။မတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်။
အားလုံးမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေမြန်မာနိုင်ငံရေးပြဿနာအာဆီယံဖြေရှင်းပေးနိုင်ပါမလားဆိုတဲ့အကြောင်းကိုတင်ပြသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါမြန်မာနိုင်ငံဆိုင်ရာအာဆီယံထူးခြားစလေကမ္ဘောဒီးယားနိုင်ငံကြားရေးဝန်ကြီးပရက်ဆွန်ခွန်းဟာမတ်လ20ရက်နေ့ကနေ23ရက်နေ့အထိ3ရက်ကြာခီးစဉ်အဖြစ်မြန်မာနိုင်ငံကိုတွားရောက်ခဲ့ပါတယ်ဒီအကြောင်းကိုဘန်ကောက်ပို့သတင်းစာကြီးကမြန်မာစစ်တပ်ကိုထိန်းသိမ်းသိမ်းလှုပ်ဖို့အာဆီယံအထူးကိုယ်စားလှယ်တိုက်တွန်းဆိုတဲ့ခေါင်းစဉ်နဲ့2022မတ်လ23ရက်နေ့ကဖော်ပြထားပါတယ်။ဆောင်းပါးရဲ့အစမှာအထူးကိုယ်စားလှယ်အနေနဲ့မြန်မာစစ်ကောင်စီကိုစစ်ဆင်ရေးတွေအတွင်းထိန်းသိမ်းသိမ်းဆောင်ရွက်ဖို့တိုက်တွန်းခဲ့ကြောင်းအမှုရင်ဆိုင်နေရာဆဲဖြစ်လို့ဖမ်းဆီးထိန်းသိမ်းခြင်းခံထားရတဲ့ဒေါအောင်ဆန်းစုကြည်နဲ့တော့စစ်ကောင်ဆောင်တွေကအာဆီယံအထူးကိုယ်စားလှယ်ကိုတွေးခွင့်မပေးခဲ့ဘူးလို့ရေးသားထားပါတယ်။ဒါအပြင်မြမအေးရရှုပ်ထွေးပြီးဖြည့်ရှင်းဖို့အချိန်ယူရလိမ့်မယ်အာဆီယံလက်ကျဥက္ကဋ္ဌတက်တန်းတစ်ခုအတွင်းဒါမှမဟုတ်လက်ရှိအလက်ကျဥက္ကဋ္ဌကမ္ဘောဒီးယားတာဝန်ယူထားတဲ့တက်တန်းအတွင်းမှာတော့ဖြည့်ရှင်းနိုင်မှာမဟုတ်ဘူးလို့အာဆီယံအထူးကိုယ်စားလှယ်ကပြောကြောင်းလေဆောင်းပါးမှာဖော်ပြထားပါတယ
်ကမ္ဘောဒီးယားနိုင်ငံသားဝင်ကြီးဟာအာဆီယံအထူးကိုယ်စားလှယ်အနေနဲ့မြမနိုင်ငံကိုပထမဆုံးလာရောက်ခွင့်ရတဲ့ခီးစဉ်မှာသူရင်ပထမဆုံးမြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ခန့်အပ်ခြင်းခံရတဲ့သူဟာဘရူနိုင်းဒုတိယနိုင်ငံသားရေးဝန်ကြီးအေရဝန်ယူဆပ်ဖြစ်ပါတယ်။အေရဝန်ယူဆပ်ဟာအထူးကိုယ်စားလှယ်တပ်တန်းသာကုံသွားတယ်။မြန်မာနိုင်ငံကိုတစ်ခေါက်မှသွားရောက်နိုင်ခြင်းမရှိပါဘူး။မြန်မာအရေးပေါ်အာဆီယံဘုံသဘောတူညီချက်၅ချက်ချမှတ်ထားရမှာသက်ဆိုင်သူတွေကြားအပြုသဘောဆောင်တွေ့ဆုံဆွေးနွေးပြီးငြိမ်းချမ်းစွာအပြေရှားရေးဆိုတဲ့အချက်တစ်ချက်ပါဝင်ပါတယ်။သက်ဆိုင်သူတွေကြားဆိုတဲ့စကားရက်ကိုအတိတ်ဘွယ်ဖွင့်ဆိုရမှာတော့တဦးနဲ့တဦးအမြင်မတူကြပါဘူးစစ်ကောင်စီကတော့ CRPH NUG NUCC တို့ကိုသက်ဆိုင်သူများလို့မတတ်မှတ်ပါဘူးအာဆီယံအထူးကိုယ်စားလှယ်ပတ်ဆိုခွန်းကတော့သူ့ရဲ့ခီးစဉ်မတိုင်ခင်မှာဒေါအောင်ဆန်းစုကြည်အပါအဝင် CRPH NUG တို့နဲ့တွဲဆောင်လို့တယ်လို့ပြောကြားခဲ့ပေမဲ့စစ်ကောင်စီကတော့ခွင့်မပြုခဲ့ပါဘူး
အမှန်ကတော့အာဆီယံဘုံသဘောတူညီချက်၅ချက်ဆိုတာအင်ဒိုနီးရှားနိုင်ငံဂျကာတာမှာကျင်းပတဲ့အာဆီယံရေးဘော်အစည်းအဝေးမှာအာဆီယံခေါင်းဆောင်တွေကသဘောတူညီချမှတ်ခဲ့တာပါ။2022ခုနှစ်အေပီလ24ရက်နေ့ကပြုလုပ်ခဲ့တဲ့အာဆီယံရေးဘော်အစည်းအဝေးကိုအာနာသိန်းခေါင်းဆောင်ဗိုလ်ချုပ်မှူးကြီးမယောင်လိုင်ကိုတိုင်တက်ရောက်ဆွေးနွေးခဲ့ပြီးသဘောတူညီခဲ့တာပါ။ဒါ့ပြင်နောက်ပိုင်းမှာမြန်မာစစ်ကောင်စီကဘုံသဘောတူညီချက်၅ချက်ကိုလိုက်နာအကောင်အထည်မဖော်ခဲ့ပါဘူး။ဒါကြောင့်လေအာဆီယံရေးဘော်အစည်းအဝေးနောက်ပိုင်းမှာပြုလုပ်တဲ့အာဆီယံအစည်းအဝေးတွေမှာမြန်မာစစ်ကောင်စီခေါင်းဆောင်နဲ့စစ်ကောင်စီရဲ့နိုင်ငံသားရေးဝန်ကြီးတို့ကိုတက်ရောက်ခွင့်မပြုတော့ပါဘူး။အာဆီယံဘုံသဘောတူညီချက်၅ချက်ကိုမြန်မာစစ်ကောင်စီကအကောင်အထည်မဖော်မချင်းအာဆီယံအစည်းအဝေးတွေကိုတက်ရောက်ခွင့်မပြုနိုင်ဘူးလို့အာဆီယံရဲ့သဘောထားကိုရှင်းလင်းစွာထုတ်ပြန်ခဲ့ပါတယ်
။ကုလသမဂ္ဂအမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံတို့ကလည်းမြန်မာနိုင်ငံရဲ့အကြက်အတဲကိုဖြည့်ရှင်းဖို့အာဆီယံအဖွဲ့ကြီးရဲ့ဘုံသဘောတူညီချက်၅ချက်ကိုအကောင်အထည်ဖော်ဖို့သဘောတူထောက်ခံထားကြပါတယ်။အဲ့ဒီဘုံသဘောတူညီချက်၅ချက်ကတော့မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေချက်ချင်းရပ်ပြီးသက်ဆိုင်သူအလုံးထိန်းထိန်းသိမ်းသိမ်းဆောင်ရွက်ကြဖို့ ပြည်သူတွေရဲ့အကျိုးစီးပွားအတွက်ငြိမ်းချမ်းတဲ့အဖြစ်တစ်ခုရအောင်သက်ဆိုင်သူအလုံးအပြုသဘောဆွေးနွေးကြဖို့အာဆီယံအတွင်းမှုချုပ်ရဲ့အကူအညီနဲ့ဆွေးနွေးရေးလုပ်ငန်းစဉ်အကောင့်ထဲပေါ်နိုင်အောင်အာဆီယံဥက္ကဋ္ဌရဲ့အထူးကိုယ်စားလှယ်တယောက်ကကြားဝင်ညှိနှိုင်းပေးဖို့အာဆီယံအသင်းရဲ့လူသားချင်းစာနာမှုအကူအညီပေးရေးဌာနကတစ်စိမြန်မာနိုင်ငံကိုအကူအညီတွေပေးဖို့သက်ဆိုင်သူအလုံးနဲ့တွေ့ဆုံဖို့အာဆီယံအထူးကိုယ်စားလှယ်နဲ့အဖွဲ့မြန်မာနိုင်ငံကိုဆွေးလွတ်ဖို့လို့ဖြစ်ပါတယ်။အာဆီယံအထူးကိုယ်စားလှယ်ဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံသားဝင်ကြီးရဲ့မြန်မာနိုင်ငံခီးစင်နဲ့ပတ်သက်ပြီးခီးစင်မတိုင်မီမှာ VOA မြန်မာပိုင်းကသဘောထားအမြင်တချို့ကိုမေးမြန်းခဲ့ပါတယ်။အဲ့ဒီလိုမေးမြန်းရမှာ NUG ရဲ့အာဆီယံဆိုင်ရာတန်အမတ်ကြီးဖြစ်တဲ့ဥပိုလှတင်ကသူ့အမြင်ကိုအခုလိုပြောခဲ့ပါတယ်
။မြို့ပေါ်ရန်ကျိုးပေါ်လေအထုမှုတွေကကျွန်မလက်တွေ့ကြတဲ့ရလကောင်းတွေကတော့ထွက်လာမှာမဟုတ်ဘဲနဲ့ဒီလက်ရှိစစ်ကောင်စီရဲ့အချိန်ဆွဲကစားကွက်ပေါ့နော်အဲဒါဆိုသူက2023ခုနှစ်မှာဒီကောက်ဝဲတစ်ခုလုပ်ဖို့ကျွန်တော်အားထုတ်မှုတွေရှိနေဒီထဲမှာအာဆီယံမျိုးပါသွားရင်တော့အာဆီယံကိုတိတ်ခါဟိုဖြစ်ပါစီမှာအဲဒါကြောင့်တကယ်ရလကောင်းတွေထွက်နိုင်ဖို့ကိုလည်းဥတည်ပြီးတော့စနစ်တကျပြည့်ပြည့်စုံစုံလဲစဉ်းစားထားတဲ့မဟာဗျူဟာမြောက်လုံလန်းစေတရားကိုပြန်ပြီးတော့ချမှတ်ပေးဖို့ကျွန်တော်ကတော့အာဆီယံကောင်းဆောင်မှုကိုအတိုးနဲ့ပေါ့
အာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံသားဝင်ကြီးကတော့မြန်မာအရေးအာအချိန်ယူရမယ်သူ့အထူးကိုယ်စားလှယ်တက်တန်းအတွင်းမှာတော့ဖြည့်ရှင်းဖို့မဖြစ်နိုင်ဘူးလို့ဝန်ခံပြောကြားလိုက်ပါပြီအာဆီယံဘုံသဘောတူညီချက်၅ချက်ဟာအာဆီယံရေးပေါ်အစည်းအဝေးမှာမြန်မာစစ်ကောင်စီခေါင်းဆောင်ကိုယ်တိုင်တက်ရောက်ဆွေးနွေးသဘောတူညီခဲ့တာပါဒီလိုသဘောတူညီခဲ့ပြီးမှအကောင့်တွေပေါ်ဖို့ပြက်ကွက်နေတာကိုအာဆီယံအနေနဲ့ဘာဆက်လုပ်မလဲဆိုတာမေးခွန်းထုတ်เสียဖြစ်လို့နေပါပြီ။ပို့ပြီးဝမ်းနည်းเสียကောင်းတာကလူသားချင်းစာနာထောက်ထားတဲ့အကူအညီတွေမပေးအပ်နိုင်တာပါ။ဆရာနာသိမ့်ပြီးနောက်ပိုင်းအိုးအိမ်စွန့်ခွာထွက်ပြေးနေရတဲ့စစ်ဘေးချောင်အရေးတွေဟာငါးသိန်းကျော်နေပါပြီ။ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးမစ်ရှယ်ဘာရှ်လက်ကမြန်မာနိုင်ငံရဲ့အခြေအနေဟာဖျို့ဖျဲဖြစ်နေပြီ။စီးပွားရေးဟာပြိုလဲလူဖြစ်နေပြီလို့သတိပေးထားပါတယ်။ဒါကြောင့်လူသားချင်းစာနာတဲ့အကူအညီတွေပေးအပ်နိုင်ဖို့အရေးတကြီးလိုအပ်လို့နေပါပြီ။လူသားချင်းစာနာမှုအကူအညီတွေမြန်မာနိုင်ငံထဲမှာအများကြီးရောက်နေပါပြီ။ဒါပေမဲ့တိုက်ပွဲတွေဖြစ်နေလို့လူအပ်သူတွေထံပေးဖို့လို့မရဘူးဖြစ်နေတယ်လို့လည်းအာဆီယံအထူးကိုယ်စားလှယ်ကပြောပါတယ်။ဒါကြောင့်အာဆီယံအထူးကိုယ်စားလှယ်အနေနဲ့ခက်ခဲတဲ့တွေ့ဆုံဆွေးနွေးကိစ္စတွေအသာထားအောင်အနိုင်ဆုံးအဆင့်အနေနဲ့ဘုံသဘောတူညီချက်မှာပါဝင်တဲ့လူသားချင်းစာနာထောက်ထားတဲ့အကူအညီတွေကိုလူအပ်နေသူတွေထံအမြန်ဆုံးရောက်အောင်ပေးပို့နိုင်ဖို့ကိုတော့အရင်ဆုံးအောင်မြင်အောင်စွမ်းဆောင်သင့်လာကြောင်းပါခင်ဗျာ
View American Tan ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုကြည့်ရှုနားဆင်နေကြတာပါအခုအပတ်စဉ်ခန္ဓာနောက်တစ်ခုဖြစ်တဲ့သတင်းတွေတဲကသူတအစီအစဉ်မလာခင်မြန်မာပြည်ကပေးစာခန္ဓာကိုထုတ်လွှင့်ပေးပါရစေမအေးတန်နာကျော်ကတင်ပြပေးပါပ
ါဒေးရဲ့ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိမြရှင်VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်။ Chatter ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကMessenger ကနေစာတို့လေးရေးလာတာပါမင်္ဂလာပါ VOE အမြဲအားပေးနေပါတယ်သတင်းတွေလည်းနေ့စဉ်ကြည့်ပါတယ်စာလည်းဖတ်ပါတယ်စာရေးပြီးတော့ပြောလာပါတယ်မောင်းအောင်ချစ်ဆိုတဲ့နောက်ထပ်အကောင့်ပိုင်ရှင်ကတော့မင်္ဂလာပါ VOE အချိန်နဲ့တပြေးညီသတင်းတွေကိုလူလူမိတ်ဆွေကနေကြည့်ဖြစ်ပါတယ်သတင်းမှန်တွေကြည့်ရလို့ကျေနပ်ပါတယ် VOE ကျေးဇူးပါတဲ့ဟုတ်ကဲ့အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်မျိုးထွန်းဆိုတဲ့သောရရှင်ကတော့ VOE ခင်ဗျာကျွန်တော်မျိုးထွန်းပါအမြဲစောင့်ကြည့်အားပေးနေပါတယ်တဲ့မန္တလေးနဲ့ဥကြောဇန်သားတို့တင်ဆက်တဲ့အစီအစဉ်တွေကိုပို့ပြီးတော့သဘောကျမိပါတယ်။ကျွန်တော်တို့မြန်မာနိုင်ငံမှာလူသားတိုင်းဘဝအမှောင်ကျနေပြီလို့ခံစားရပါတယ်။ကျွန်တော်အပါဝင်ပါတဲ့။အများကြီးလည်းဆူတောင်းနေမိပါတယ်။အများဆုံးအေးချမ်းပါစီလို့တဲ့ဒီတော့ရှင်ရေးလာတာပါ။ စီအစဉ်ကိုနားဆင်ပြီးရေးလာတဲ့သောရရှင်တွေထဲမှာတော့မောင်ဝင်းဆိုတဲ့သောရရှင်ကကျွန်တော် view ရအစီအစဉ်ထုတ်လွှင့်ပေးတဲ့တွေ့ဆုံမေးမြန်းခန်းတစ်ခုကိုနားဆင်ပြီးတော့သူအထူးစိတ်မကောင်းဖြစ်ရပါတယ်လို့အခုလိုရေးလာတာပ
ါမင်္ဂလာပါ view အဖွဲ့သားများချမ်းသာကြပါစေအမြဲအားပေးနားဆင်ရပါတွေ့ဆုံမေးမြန်းတဲ့နေရာမှာအရန်စိစက်တည်ကြတဲ့ကိုကျော်ကျော်သိန်းတယောက်ရှေ့နေကြီးဦးကြီးမြင့်နဲ့ပြည်သူတွေရဲ့လက်ရှိဖြစ်ပျက်ခံစားရတဲ့အခြေအနေတွေကိုဆွေးနွေးရင်းစွန့်အားသွားတာနားထောင်ရင်ရင်းနေမကောင်းဘူးဗျာအမှန်ပဲပြည်သူတွေရဲ့ခံစားချက်တွေပြောမပြတတ်တော့အောင်ဖြစ်နေပါတယ်ဘလောက်ရုတ်ကြအောင်မလဲတော့မသိတော့ဘူးဝတ်ဆိုတာတကယ်ရှိရင်လဲမြန်မြန်လဲပါစီဗျာ VOA ရဲ့ကျေးဇူးကြောင့်မြမပြည်ရဲ့အခြေအနေကိုတည်ခွင့်ရတာပါအဖွဲ့သားများယောဂဗျာကင်းဝေးကြပါစီအားပေးလျက်ပါ VOA
လက်ရှိကမ္ဘာမှာဖြစ်ပေါ်ကြုံတွေ့နေရတဲ့ကမ္ဘာအရေးကြီးဆုံးအရေးခင်တစ်ခုလို့ပြောလို့ရတဲ့ယူကရိန်းနိုင်ငံကိုရုရှားကကျူးကျော်စစ်ပွဲနဲ့ပတ်သက်ပြီးရေးလာတဲ့သောရရှင်ရဲ့အစာတွေကိုလည်းဝေပြပေးချင်ပါတယ်နော်။ရှင်မသောရရှင်သူကတော့နာမည်ကိုအမည်မဖော်ခြင်းနဲ့သခိုင်းတိုင်းသားတယောက်လို့ပဲဖော်ပြပေးပါဆိုပြီးရေးလာပါတယ်။သူကမင်္ဂလာပါဗျို့ခင်ဗျာလက်ရှိယူကရိန်းပြဿနာနဲ့မြမအခြေအနေတွေကိုနှိုင်းယှဉ်ဖော်ပြပြီးတော့မြမအရေးကိုလည်းကမ္ဘာစက်ခုံပေါ်ထိုးတင်ပြီးတော့ကိုကြီးထောက်ပံ့မှုတွေလှုပ်ဆဲနေပါတယ်ဆိုတော့ခုလိုပြောလာပါတယ
်မင်္ဂလာပါ VOA ခင်ဗျာလက်ရှိယူကရိန်းပြဿနာနဲ့မြန်မာအခြေအနေတွေကိုနှိုင်းယှဉ်ဖော်ပြပြီးမြန်မာအရေးကိုလည်းကမ္ဘာစက်ခုံပေါ်ထိုးတင်ပြီးလှုပ်ဆဲနေပါတယ်ဥပမာယူကရိန်းပြည်သူတွေဆစ်ဆောင်ကြတာကဘေးမှာလက်ခံပေးမဲ့နိုင်ငံတွေအများကြီးရှိတယ်လို့မြန်မာပြည်ရဲ့စစ်ရေးဆောင်တွေကတော့ဘယ်အိမ်နီးချင်းနိုင်ငံကမှလက်မခံကြတဲ့အခြေအနေတွေနောက်ပြီးယူကရိန်းပြည်သူတွေအတွက်ညီအောင်ဘူတာတွေမှာဘုံခိုလို့ရပေမဲ့ညီမပြည်သူတွေမှာအမှတ်မထင်လာရောက်ဘုံကျဲတာတွေရဟယင်တွေပေါ်ကနေပြစ်တက်တာတွေကြောင့်ဘာဘုံခိုခြင်းမှလှုပ်ချိန်မရတော့အရသာအများအပြားတည်ကြရတဲ့အကြောင်းတွေယူကရိန်းပြည်သူတွေစစ်ပေးရှောင်ကြတာကကားအစီအစီနဲ့မောင်းထွက်သွားကြချိန်မှာညီမပြည်သူတွေမှာတော့ဘာမှယူချိန်မရပဲအဝတ်တထည်တဲနဲ့တောတောင်တွေထဲအသက်လူပြေးနေရတာတွေဘာစားစရာမှလည်းမရတဲ့အတွက်တည်ဆုံးရတာတွေကိုကဘာတိအောင်ဖော်ပြပေးစီခြင်းပါတယ်
။မြမပြည်သူတွေအနေနဲ့ဘလို့မှခိုကိုးစရာမရှိပါဘူးဆိုတော့ဒီတော်ရရှင်ရေးလာတာဖြစ်ပါတယ်။ဂျွန်စမစ်ဆိုတဲ့တော်ရရှင်ကတော့ပထမဦးဆုံးပဲယူကရိန်းကိုလည်းကူညီထောက်ပံ့စလို့မြန်မာနိုင်ငံကိုလည်းထောက်ပံ့ကြပါဆိုတော့အခုလိုပန်ကြားလာပါတယ်ရှင်
။ VOA ရေးဝိုင်းတော်သားတွေအားလုံးကျမ်းပါပါစေလို့ဆုတောင်းလိုက်ပါတယ်။VOA ကိုဆယ်တန်းကျောင်းသားဘဝ1985ခရစ်ကနားထောင်ခဲ့တာအခုပင်စင်စားနေပြီကမ္ဘာကြီးကမြန်မာတို့ရဲ့ဒီမိုကရေစီရုံးကန်တိုက်ပွဲဝင်နေတာကိုယူကရိန်းကိုကူတဲ့10ဘုံတဘုံလောက်ပဲအကူအညီပေးကြပါမြန်မာနိုင်ငံသားတွေဥပဒေမဲ့တတ်ဖြတ်တာခံနေရတယ်မေ့မထားကြပါနဲ့လို့ပြောပေးပ
ါယူကရိန်းလောက်ကူညီတာတဲ့10ဘုံတဘုံလောက်ကူညီရင်တို့မြန်မာနိုင်ငံအရေးတော်ပုံတော်တော်ကြီးကိုအဆင်ပြေပါလိမ့်မယ်ဆိုပြီးရေးလာတာဖြစ်ပါတယ်ဒီဖွင့်လာတဲ့သောရရှင်ရဲ့စာရီကိုလည်းဖော်ပြပေးချင်ပါတယ်ရှင်။ဗီဒီယိုကိုအမြဲတမ်းအားပေးနေပါတယ်ဆိုရရေးလာတဲ့သောရရှင်ကတော့ကိုတာဖြစ်ပါတယ်။သူကတော့ထိုင်းနိုင်ငံကိုသွားပြီးအလုပ်လုပ်တဲ့သူတွေအနေနဲ့သတိထားဖို့လူကုန်ကူးမှုနဲ့ပတ်သက်ပြီးတော့အခုလိုသတိပေးလာပါတယ်ရှင်
။ VOA ကိုအမြဲအားပေးနေပါတယ်။ PPC မြန်မာနဲ့ VOA မြန်မာကိုနားဆင်ဖို့အဖေကအမွေပေးခဲ့တာပါ။လူမှန်းသိတတ်နားလည်တဲ့အချိန်ကလေးကအဖေနဲ့အတူအားပေးလာခဲ့တာပါ။အခုဒီလေထိုင်းနိုင်ငံမှာအလုပ်လုပ်နေရင်အားပေးနေပါလေ။သတင်းဟာကျွန်တော်အသက်ဖြစ်နေလို့ပါ။အခုတော့ကျွန်တော်ထိုင်းမှာအလုပ်လာလို့ကြတဲ့သူတွေကိုဒီကနေပြောစရာရှိလို့ပါ။အခုဆိုရင်ထိုင်းထဲကိုခိုးဝင်လာတဲ့မြန်မာတွေအတွက်ရင်နာစရာအခိုက်အတန့်ဖြစ်နေတာပါ။အရင်ကတည်းကပိုတင်းကျပ်တဲ့ထိုင်းပြည်တွေနဲ့နေဆက်ကိုခိုးလန့်နဲ့သွားခဲ့သူပါ။မြန်မာငွေ10သိန်းအထက်13သိန်းအထက်ပေးရပြီးကျွန်ခံရမလားအဖမ်းခံရမလားပြန်ပို့ခံရမလားနဲ့ပွဲစားခေါ်လူကုန်ကူးအဖွဲ့ကလမ်းပြထွက်ပြေးတာအမျိုးမျိုးနှင်းရကျော်လမ်းလျှောက်ပြီးတောတောင်တွေကြားမှာအစာရေစာငတ်ပြတ်တာတွေမျိုးစုံကြုံရပါတယ်ညဘက်မှာခိုးဝင်ကြပြီးအင်းကနေထွက်ထိုင်းအရောက်ဆိုရင်ဆယ်ရက်ဝန်းကျင်ကြာပါတယ်ကျွန်တော်ဒီမှာအထူးသတိပေးချင်တာကတော့ထိုင်းကိုမပြစ်မနေသွားရမယ်ဆိုရင်အေဂျင်စီနဲ့ပွဲစားတွေကိုအလွယ်တကူမယုံကြည်ကြပါနဲ့လို့လက်ဆောင်စကားပါချင်ပါတယ်ကျေးဇူးတင်ပါတယ် VOA မြန်မာနိုင်ငံအမြန်ဆုံး အေးချမ်းသာရနိုင်ပါစေဗျာ
။ဒါကတော့ထိုင်းမှာလူကုန်ကူးမှုနဲ့ကိုယ်တိုင်ကြုံတွေ့ရပါတယ်ဆိုတဲ့သောရရှင်သတိပေးလာတာဖြစ်ပါတယ်။လွမ်းဝေဆိုတဲ့သောရရှင်ကတော့မြန်မာနိုင်ငံမှာကြုံတွေ့နေရတဲ့ဒုက္ခဆင်းရဲတွေဖြစ်ပါတယ်ဆိုတဲ့နေ့စဉ်ကြုံတွေ့နေရတဲ့ဒုက္ခတွေနဲ့ပတ်သက်ပြီးတော့အခုလိုရင်ဖွင့်လာပါတယ်
။မရှိဆင်းရဲသားတွေခုစီ30သားကိုတထောင်ကျပ်နဲ့ဝယ်စားနေရပါတယ်။စံတပြီကို1800ကျပ်နဲ့ဝယ်စားနေရပါတယ်။တောင်သူလယ်သမားဆင်းရဲသူလူလက်တန်းစားတွေလည်းဒီဇယ်တကာလန်9500စားတအိတ်16000တီးထက်ကျဲဖို့71မျိုးစပါး15ပြည်တအိတ်ကို28000နဲ့ဝယ်သုံးနေရပါတယ်ဒါတွေအပြင်ကျန်တာတွေလည်းအများကြီးရှိပါသေးတယ်ဗျာ VOA Burmese News ကနေကူညီတင်ပြကြပါဦ
းသရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှလည်းရက်ချင်ပါတယ်နော်သရရှင်ဒီပို့ပြောကောင်းမွန်အစဉ်ပြည့်တဲ့နေ့တစ်နေ့စနိုင်ပါစေလို့ဆန္ဒပြုပါတယ်ရှင်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ် Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bambi's news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာမတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လည်းထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လည်းထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သတို့ရှင်တွေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင
်။အခုတော့သတင်းတွေတဲ့ကတူတက်အစီအစဉ်အလှည့်ကိုရောက်ပါပြီ။ဒီတစ်ပတ်မှာတော့ရုရှားနဲ့ယူကရိန်းအရေးသတင်းတွေမှာကြားနေရတဲ့ NATO လို့ခေါ်တဲ့မြောက်အတ္တလန္တိတ်စာချုပ်အဖွဲ့ကြီးအကြောင်းကိုမတ်ညိုညိုလွင်ကပြောပြပေးမှာပ
ါ Our combined navies, armies and air forces as the European democracies strengthen their ties with the USA and Canada by the signing of the North Atlantic Treaty
NATO လို့အများသိကြတဲ့မြောက်အတ္တလန္တိတ်သဘောတူစာချုပ်အဖွဲ့ကြီးဟာဥရောပနဲ့မြောက်အမေရိကကနိုင်ငံတွေနဲ့ဖွဲ့စည်ထားတဲ့အဖွဲ့အစည်းကြီးတစ်ခုဖြစ်ပါတယ်။ NATO အဖွဲ့ကြီးကိုဖွဲ့စည်တည်ထောင်ခဲ့တာအခုဆိုရင်23နှစ်ပြည့်သွားပါပြီ။1949ခုနှစ်ကအနောက်မဟာမိတ်နိုင်ငံတွေဝါရှင်တန်စာချုပ်ကိုလက်မှတ်ရေးထိုးပြီးတော့ဖွဲ့စည်းခဲ့ကြတာပါ။ခြေခံထားတဲ့မူဝါဒကတော့စုပေါင်းကာကွယ်ဖို့အတွက်ဖြစ်ပြီး NATO အဖွဲ့ကြီးပေါ်ပေါက်လာခဲ့ရတဲ့ရည်ရွယ်ချက်ကတော့အဖွဲ့ဝင်နိုင်ငံတွေအားလုံးနိုင်ငံရေးစစ်ရေးပေါ်အခြေခံပြီးလုံခြုံမှုနဲ့လွတ်လပ်မှုတွေအာမခံရရှိနိုင်မှုအတွက်ပါပဲ။လောလောဆယ် NATO အဖွဲ့ဝင်နိုင်ငံပေါင်းကအမေရိကန်ပြည်အောင်စု Britain နဲ့ဥရောပသက်မဲ့ကနိုင်ငံတွေအပါအဝင်စုစုပေါင်းနိုင်ငံ30ရှိပါတယ်။NATO အဖွဲ့စတင်ဖွဲ့စည်းခဲ့တဲ့1949ခုနှစ်တုန်းကအဖွဲ့ဝင်12နိုင်ငံလည်းရှိတာပါ။အဲ့ဒီအချိန်မှာမြောက်အမေရိကတိုက်ကအမေရိကန်ပြည်အောင်စုကနေဒါနဲ့အများစုကတော့ဥရောပနိုင်ငံတွေဖြစ်တဲ့ Belgium, Denmark, ပြင်သစ် Iceland, Italy, Luxembourg, Netherlands, Norway, Portugal နဲ့ United Kingdom တို့ဖြစ်ပါတယ်။အဲ့ဒီနောက်1952ခုနှစ်မှာဂရိနဲ့တူရကီတို့ပါဝင်လာခဲ့ကြပြီး1955မှာတော့ဂျာမနီကအဖွဲ့ဝင်ဖြစ်လာခဲ့ပါတယ်။
အဲ့ဒီနောက်1980မှာစပိန်1999မှာ Czech Republic Hungary နဲ့ပိုလန်2004ခုနှစ်မှာ Bulgaria Estonia Latvia Lithuania Romania Slovakia Slovenia တို့ဟာအဖွဲ့ဝင်နိုင်ငံတွေဖြစ်ခဲ့ပါတယ်2009ခုနှစ်မှာတော့ Albania နဲ့ Croatia တို့ပါဝင်လာပြီး2018ခုနှစ်မှာ Montenegro နဲ့နောက်ဆုံး2020မှာမြောက်ပိုင်း Macedonia တို့ဟာ NATO အဖွဲ့ဝင်နေဖြစ်လာကြပါတယ်။ NATO အဖွဲ့ဝင်နိုင်ငံဖြစ်ရေးဟာနိုင်ငံတွေဟာမိမိသဘောထားဆုံးဖြတ်ချက်နဲ့ပါဝင်နိုင်ကြတာပါ။တခြားအရှေ့ဥရောပနိုင်ငံတွေဖြစ်တဲ့ Bosnia, Herzegovina, Ukraine နဲ့ Georgia နိုင်ငံတွေကလည်း NATO အဖွဲ့ဝင်ဖြစ်ရေးအတွက်ကြိုးပမ်းအဆိုပြုနေကြတာဖြစ်ပါတယ်။NATO အဖွဲ့ကြီးတိုးချဲ့လာမှုပေါ်ရုရှားကအမြဲမပြတ်ဆောင်ကြည့်နေပြီး NATO နဲ့ရုရှားဟာအခြေတင်ဖြစ်မှုတွေလည်းရှိနေခဲ့တာပါ NATO အဖွဲ့ကြီးရဲ့အဓိကရုံးဆက်ရာနေရာကတော့ Belgium နိုင်ငံ Brussels မြို့မှာဖြစ်ပါတယ်ယာနဲ့ချီတဲ့အစိုးရတာဝန်ရှိသူတွေစစ်ဖက်နဲ့အရက်ဖက်ကကြွန့်ကျင်သူတွေဟာရုံးချုပ်ကိုလာရောက်ကြပြီးသတင်းအချက်အလက်ဖလှယ်တာတွေဆုံးဖြတ်ချက်တစ်ခုခုချဖို့အတွက်လိုအပ်တဲ့အခါအကြံပြုပြီးအယူအဆဝင်မျှတာတွေကို NATO ရုံးချုပ်မှာရှိတဲ့တာဝန်ခံတွေနိုင်ငံတစ်ခုချင်းစီကကိုယ်စားလှယ်တွေနဲ့တွေ့ဆုံဆွေးနွေးမှုတွေပြုလုပ်ကြပါတယ်။စစ်အေးကာလတွေအတွင်းကတော့ NATO အဖွဲ့ကြီးရဲ့စစ်ရေးလှုပ်ရှားမှုတွေမရှိခဲ့ပေမဲ့ Bosnia နဲ့ Herzegovina အရေးကိုဆိုဗိုအရေးတွေမှာ NATO အဖွဲ့ကြီးဟာစစ်ရေးအရာထက်တဲ့ဝင်ပါဝင်လှုပ်ရှားခဲ့ပါတယ်။အဲဒီနောက်အာဖဂန်နစ္စတန်အရေးမှာလည်းနိုင်ငံတကာလုံခြုံမှုအကူအညီပေးရေးတပ်ဖွဲ့အနေနဲ့ပါဝင်ခဲ့ပါတယ်။ NATO အဖွဲ့ကြီးအနေနဲ့သူတို့ရဲ့အဖွဲ့ဝင်နိုင်ငံတွေရဲ့အရေးကိစ္စတွေသာမကအခုဆိုရင်အဖွဲ့ဝင်နိုင်ငံမဟုတ်တဲ့တခြားကမ္ဘာဒေသတချို့ကနိုင်ငံတွေနဲ့ပါလက်တွဲပူးပေါင်းပြီးနိုင်ငံရေးစီရေးဆိုင်ရာကိစ္စတွေကိုလိုအပ်သလိုဆောင်ရွက်နေပြီလို့ဖြစ်ပါတယ်ရှင်။
အခုဆက်ပြီးကဘာတလောကထူးခြားဆန်းပြတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။လူငယ်တွေချမ်းမှာရေပန်းစားနေတဲ့ဘန်ကောက်မြို့ကအသင့်စားခောက်ဆဲကြောင့်ဆိုင်ကလေးတစ်ဆိုင်အကြောင်းအမေရိကန်ကုမ္ပဏီတစ်ခုကနေထုတ်လုပ်တဲ့ယူကရိန်းသမ္မတဇယ်လန်စကီရဲ့ပုံတူလေကိုအရုပ်ကလေးတွေနဲ့ပါဝင်ထူးခြားတဲ့သတင်းလေးတွေကိုကိုငင်းချမ်းနဲ့မတ်ခင်ဖြူတို့ကပြောပြပေးမှာပါ။
ငယ်ဘန်ကောက်မြို့ကအသင့်စားခောက်ဆွဲကြောက်ဆိုင်တစ်ဆိုင်ဟာလူငယ်ရွေးကြားရေပန်းစားနေပါတယ်။ဘန်ကောက်မြို့ shopping mall တစ်ခုမှာဖွင့်ထားတဲ့ Good Noodle ဆိုတဲ့ဒီဆိုင်ဟာပြီးခဲ့တဲ့နှစ်အောက်တိုဘာလမှာစဖွင့်ခဲ့တာပါ။အာရှတလွားကအင်ဒိုနီးရှား၊ကျန်ကိုရီးယား၊တရုတ်၊ထိုင်ဝမ်နဲ့ဟောင်ကောင်ခောက်ဆွဲကြောက်အမျိုးအစားပေါင်း80ကျော်ရနိုင်ပြီးတော့ဆိုင်မှာတခါတည်းရည်နွေးနဲ့ချက်ပြီးထိုင်စားနိုင်ပါတယ်။ခောက်ဆွဲကြောက်တစ်ထုပ်ကိုတော့ထိုင်းဘတ်ငွေ6ဘတ်ကနေ250အထိကျတဲ့နဲ့ခောက်ဆွဲကြောက်အမျိုးမျိုးရှိပါတယ်။ခောက်ဆွဲကြောက်တွေဟာစီးတက်တာလွယ်ကူပြီးအရသာရှိတဲ့အာရှတလွားမှာရေလန်းစားတဲ့အစားအစာတစ်မျိုးဖြစ်ပါတယ်။ဒါပေမဲ့လည်းအတိအကျအာဟာရဓာတ်တွေမပါဝင်တဲ့အတွက်ဓာတ်တွေကိုအများကြီးမစားသင့်ဘူးလို့ကျန်းမာရေးပညာရှင်တွေကသတိပေးထားတာပါ။ကိုဗစ်ကရောဂါကာလအတွင်းဘန်ကောက်မြို့မှာရှိတဲ့စတိုးဆိုင်တွေမှာရနိုင်သမျှခောက်ဆွဲကြောက်အမျိုးမျိုးကိုလိုက်ဝယ်ခဲ့ပြီးတဲ့နောက်အမျိုးပေါင်း350ကျော်တွေ့ခဲ့ရတဲ့အတွက်အခုလိုခောက်ဆွဲကြောက်ဆိုင်တစ်ဆိုင်ဖွင့်ပြတဲ့အကြောင်းဒီဆိုင်ရဲ့ Managing Director ဖြစ်သူကပြောပါတယ်ရှင်။
လေယီလာမကြီးရေးဆွဲတဲ့ရုရှားအနုပညာရှင်တယောက်နဲ့ယူကရိန်းနိုင်ငံသားအင်ချမ်းမြေပိုင်ရှင်တဦးပူးပေါင်းပြီးအင်ဒိုနီးရှားနိုင်ငံဘာလီကျွန်းပေါ်ကအဆောက်အဦတွေပေါ်မှာမကြီးတွေကိုငိမ့်ငန်းရေးနဲ့အတူလက်တွဲနေထိုင်ရေးသတင်းစကားအဖြစ်ဖန်တီးလိုက်ပါတယ်။960ကုဗမီတာအကျယ်ရှိတဲ့အဆောက်အဦ9ခုရဲ့အမိုးတွေပေါ်မှာညီညွတ်တဲ့ကဘာဆိုတဲ့စကားလုံးကိုရုရှား၊ယူကရိန်း၊အင်္ဂလိပ်၊တရုတ်ပြင်သစ်၊အင်ဒိုနီးရှားဘာသာစကား6မျိုးနဲ့စကားလုံးကြီးတွေကိုရေးသားလိုက်တာပါ။ဒါကနိုင်ငံရေးကြေညာချက်တခုမဟုတ်ပါဘူး။ယဉ်ကျေးမှုလူမှုရေးလူတွေအကြောင်းတင်းတင်းမြတ်မြတ်လက်တွဲပြီးအနာဂတ်မှာအတူနေထိုင်နိုင်အောင်ဖန်တီးဖို့သတင်းစကားတခုပါလို့လေယီလာပကြီးရေးဆွဲတဲ့ရုရှားပကြီးဆရာ Prakash Lampas ကရိုက်တာသတင်းကိုပြောပါရယ်။ပြီးခဲ့တဲ့ဒီဇင်ဘာလကတည်းကအင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာရောက်နေတဲ့ Lampas ကယူကရိန်းမိတ်ဆွေတချို့နဲ့ပူးပေါင်းပြီးယူကရိန်းကိုရုရှားမချူးကျော်ငင်ကတည်းကအခုလိုခေါမိုးတွေပေါ်မှာစာရီရေးဖို့စီစဉ်လှုပ်ဆောင်နေတာပါအခုတော့သူတို့ဖန်တီးတဲ့အမှုပညာကပိုပြီးအသေးပဲရှိလာတယ်လို့ပြောပါတယ်အင်ဒိုနီးရှားမှာနေထိုင်တာ6နှစ်ရှိနေပြီဖြစ်တဲ့ယူကရိန်းနိုင်ငံသားအစာဦးပိုင်ရှင်အဲလက်စ်စတဖန်ကလည်းဒီအမှုပညာဟာသူ့ရဲ့တန်ဖိုးထားမှုဖြစ်တဲ့သွေးစည်းညီညွတ်တဲ့ကဘာအဖြစ်လက်တွဲနေထိုင်နိုင်ဖို့အရေးကြီးတယ်ဆိုတာပြသလိုက်တာလို့ပြောဆိုခဲ့ပါတယ်
အမေရိကန်ပြည်ထောင်စုရှီကာဂိုမြို့အခြေစိုက်အရုပ်ကုမ္ပဏီတစ်ခုက
ယူကရိန်းသမ္မတဇလန်စကီပုံတူလေကိုအယုတ်ကလေးတွေလူကြိုက်များအယောင်သွက်နေပါတယ်။ယူကရိန်းသမ္မတအယုတ်နဲ့အတူယူကရိန်းအလံတက်ထားတဲ့မိုလိုတော့ဖ်ကော့တီမီးလောင်တဲ့ပလင်းတွေကိုလည်းတွေ့ရောက်ပြီးနှစ်ခုစလုံးအယောင်သွက်နေတာပါ။ Citizen Brick ကုမ္ပဏီကထုတ်လုပ်တဲ့ယူကရိန်းသမ္မတပုံတူအယုတ်ကလေးတွေကရတဲ့အမျက်ငွေတွေကိုလည်းယူကရိန်းပြည်သူတွေကိုကူညီဖို့ပို့ပေးခဲ့ပါတယ်။လေကိုကုမ္ပဏီကတရားဝင်ထုတ်လုပ်တာမဟုတ်တဲ့သမ္မတပုံတူအယုတ်ဈေးနှုန်းကတော့ဒေါ်လာ100ဖြစ်ပြီးယူကရိန်းအလံပါမိုလိုတော့ကော့တီပလင်းတစ်လုံးကတော့ဒေါ်လာ20ဖြစ်ပါတယ်။အရေးအတွက်ဘလောက်ရောင်းချခဲ့ရပြီလို့ကုမ္ပဏီဘက်ကမပြောပေမဲ့ယူကရိန်းပြည်သူတွေအတွက်ရပုံငွေဒေါ်လာ3သိန်းခွဲလောက်ရှာပေးပြီလို့ပြောပါတယ်။ရောင်းရလုံးတဲ့အတွက်ပစ္စည်းတွေပြတ်တောက်ကုန်ပြီးယူကရိန်းရေးကိုကူညီခြင်းတဲ့သူတွေအနေနဲ့လည်းဒီပစ္စည်းတွေကိုဝယ်ယူရုံနဲ့မကအကူအညီပေးနေတဲ့အဖွဲ့အစည်းတွေကိုတိုက်ရိုက်လှူဒန်းကြမယ်လို့မျှော်လင့်တဲ့အကြောင်းလဲကုမ္ပဏီပိုင်ရှင်ဂျိုးထာပီယာကပြောပါရယ်ယူကရိန်းနိုင်ငံသားအမြောက်များကလည်းသူ့ကိုဆက်သွယ်လာကြပြီးအခုလောလောဆယ်မှာတော့ယူကရိန်းဒုက္ခသည်ခရီးငယ်တွေအတွက်လည်းအယုတ်တချို့ကိုခြံထားတဲ့အကြောင်းထာပီယာကပြောပါရယ်ရှင
်နီလောင်ဒဏ်ရာတွေဒါမှမဟုတ်ခန္ဓာကိုယ်မှာထိခိုက်ဒဏ်ရာတွေရခဲ့တဲ့ဘရာဇီးနိုင်ငံကအမျိုးသမီးတချို့ကတော့သူတို့ရဲ့အမာရွတ်တွေပေါ်မှာဆေးမင်ကြောင်တွေထိုးပြီးအနာကိုတက်တူးအလှပုံအဖြစ်ပြောင်းလဲနေကြပါတယ်။ဆာပယ်လိုမြို့ကဆေးမင်ကြောင်အမှုပညာရှင်ကာရလာမန်ဒီစ်ကလက်ပြပန်းပွင့်နဲ့တိရိစ္ဆာန်ပုံလေးတွေနဲ့အမာရွတ်တွေကိုပုံပြောင်းပေးနေတာဖြစ်ပြီးတော့အမျိုးသမီး150လောက်ကိုတက်တူးထိုးပေးပြီးလို့သူကပြောပါတယ်။ We are diamonds ငါတို့ကစိန်ပွင့်တွေဖြစ်တယ်ဆိုတဲ့ project လုပ်ငန်းကိုလုပ်ကင်နေတာဖြစ်ပြီးတော့အိမ်တွင်းအကြမ်းဖက်မှုတွေမော်တော်ယာဉ်မတော်တဆမှုတွေဖျားနာတာကနေလွတ်မြောက်လာသူအမျိုးသမီးတွေအနေနဲ့သူတို့ကိုယ်သူတို့ယုံကြည်စိတ်ပြန်ရလာအောင်ကူညီပေးတဲ့လှုပ်ဆောင်မှုတစ်ခုလည်းဖြစ်ပါတယ်တက်တူအခမဲ့ထိုးခွင့်ရဖို့အတွက်ထိုးလို့သူအမျိုးသမီးတွေအနေနဲ့ကိုယ်အကြောင်းကိုပြောရမှာဖြစ်သလိုဓာတ်ပုံတွေကိုလည်း online website ကနေတဆင့်ပေးပို့ရမှာပါတက်တူပညာရှင် Mantis အတွက်ဒီလုပ်ငန်းဟာအမျိုးသမီးတွေရဲ့ဘဝကိုပိုကောင်းအောင်ပြောင်းလဲပေးနိုင်တာကြောင့်သူရဲ့ကူညီခြင်းစိတ်ကိုခြေနဲ့စီတယ်လို့ပြောပါတယ်ခင်ဗျာ
အခုတော့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်သိန်ကြီးထိုက်ကပြောပြပေးပါမယ
်ရုရှားသမ္မတဗလာဒီမီယာကိုဖျောက်ချရေးဆိုရာဟာအမေရိကန်ဆွေရရဲ့မူဝါဒမဟုတ်ချောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကတနင်္ဂနွေနေ့မှာအလေးထားပြောဆိုခဲ့ပါတယ်ပူတင်အာဏာဆက်ရှိနေလို့မဖြစ်နိုင်ဘူးလို့အမေရိကန်သမ္မတဂျိုးဘိုက်ဒန်ကပိုလန်နိုင်ငံမြို့တော်ဝါဆောမိကွန်းပြောစဉ်ထည့်သွင်းပြောဆိုခဲ့ပြီးနောက်တစ်နေ့မှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးရဲ့ပြောဆိုချက်ထွက်ပေါ်လာတာဖြစ်ပါတယ်အာဖဂန်နစ္စတန်နိုင်ငံတွင်ကပုဂ္ဂလိကရုပ်သံလွှင့်လုပ်ငန်းတွေအနေနဲ့ VOA အမေရိကန်အတန်နဲ့BBC ဗြိတိရှအတန်လွှင့်ကော်ပိုရေးရှင်းတို့ရဲ့သတင်းအစီအစဉ်တွေထုတ်လွှင့်မှုကိုတာလီဘန်ကတားမြစ်လိုက်ပါတယ်။ဆယ်ကျော်သက်အာဖဂန်မိန်းကလေးတွေအတွက်ကျောင်းတွေဆက်ပိတ်ထားတဲ့အပေါ်ရှုတ်ချမှုတွေနဲ့တာလီဘန်အပေါ်နိုင်ငံတကာကအကြီးအကျယ်ဖိအားပေးနေချိန်မှာပဲ VOA နဲ့ BBC အစီအစဉ်တွေကိုတားမြစ်ချက်ထွက်ပေါ်လာတာပါ။အီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြားနျူကလ িয়ার သဘောတူညီချက်ကိုပြန်လည်စတင်လာနိုင်ခြေရှိနေချိန်မှာပဲဣသရေလနဲ့အာရဗ်ပင်လယ်ကွေ့မဟာမိတ်တွေရဲ့စိုးရိမ်မှုကိုခြေဖြတ်နိုင်ရေးအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကကြိုးပမ်းနေပါတယ်။အီရန်နဲ့ညှိနှိုင်းမှုအရေးကိုထိတ်တန့်ဦးစားပေးဆွေးနွေးကြမယ်လို့ခန့်မှန်းထားတဲ့တနင်္ဂနွေနေ့ကဣသရေလနောက်အာရဗ်နိုင်ငံ၄ခုကနိုင်ငံခြားရေးဝန်ကြီးတွေနဲ့အထူးတွေ့ဆုံပွဲမတိုင်ခင်လေးမှာပဲဝန်ကြီးဘလင်ကင်ကအခုလိုမှတ်ချက်ပေးပြောဆိုတာဖြစ်ပါတယ်။
တရင်ချင်းချုပ်ကိုမတ်တန်ကြီးထိုက်ကပြောပြပေးကြတာပါဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရမှုကကိုညောင်ဝင်းအောင်ပါအတန်နှစ်နဲ့ရုပ်တံအင်ဂျင်နီယာတွေကတော့တိုနီပိုလော့နဲ့ဒေရယ်စမစ်တို့ဖြစ်ပါတယ်ဒီမနေ့ VOA အစီအစဉ်တွေကိုလိုင်းနိုမီတာ32နဲ့49ပထမနိုင်ဝက်မှာလိုင်းလမ်းမီတာ190ကနေတင်ဆက်ပေးကြတာပါတော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့အမျိုးမျိုးကနေကြင်ဝေးကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ချစ်မခင်မျိုးတက်ပါ
This program has come to you from the Voice of America, Washington.